ဩဂုတ်လလယ်မှာပြင်းလွင်တဲ့ကုခိုင်ဘက်ကိုမြောက်ပိုင်းမဟာမိတ်တပ်တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်စီးရဲတင်းမာမှုတွေဖြစ်နေချိန်မှာပဲအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေနဲ့အပြစ်ရရေးကိစ္စဆွေးနွေးဖို့ဖြစ်လာတာပါအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေနဲ့မြောက်ပိုင်းအဖွဲ့တို့မူဆယ်မှာပြီးခဲ့တဲ့ဧပြီလနောက်ဆုံးအချိန်တွေ့ဆုံခဲ့စဉ်တုန်းကတော့နှစ်ဖက်အပြစ်ရစာချုပ်ကိုမြောက်ပိုင်းတိုင်းရင်းသားမဟာမိတ်အဖွဲ့တွေကအဆိုပြုကန့်လန့်ခဲ့ပူပါတယ်အခုတိုင်းတုံမှာလုံမဲ့အစည်းအဝေးကိုတော့မြောက်ပိုင်းလေးဘွဲဖြစ်တဲ့ KIA ကချင်ဖွဲ့ TNLA တအောင်းပလောင်ဖွဲ့ MNDAA ကိုကန့်အဖွဲ့ AA ရခိုင်အဖွဲ့တွေတက်ရောက်လိမ့်မယ်လို့ကချင်ငင်းငင်းရဲ့အကျိုးဆောင်အဖွဲ့ဝင်ဦးစန်းအောင်က VOE ကိုပြောပါတယ
်အဲသွားတော့သွားအဲကျွန်တော်အဖွဲ့လေးသွားပြီးရောက်ပြီးတိုင်းတုံအောင်ရောက်နေပြီးပြင်းဟိုလက်နဲ့ကင်ငယ်လဲမျက်ပြင်းမျက်နှာနဲ့ရောက်မှာအဲအစိုးရဘက်ကလည်းမျက်ပြင်းရောက်မှာအဲကျွန်တော်အတိအကျတော့မသိပါမယ့်အဲတော့ shop ပြောနေတာဒီ bilateral ကိုအရင်ပြောမယ်မလို့ဒီ bilateral ကိစ္စကိုများလို့မသိပါဘူးအဲအဲ့ဒါကတော့သူတို့နှစ်ဖက်ဆွေးနွေးရတဲ့အပေါ်မှာပဲမို့ဒီမှာလောလောဆယ်တော့အတိအကျကတော့ထေချာတာပေါ့နော်နေရဖြစ်မှာတော့တော်တော်ဆွေးနွေးတဲ့အဂျန်ဒါပေါ်မှာမို့တော့မှာပေါ့
ဒီလိုတွေ့ဆုံဖို့မြောက်ပိုင်းအဖွဲ့တွေကိုတရုတ်နိုင်ငံဘက်ကဖိအားပေးခဲ့တယ်လို့သတင်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့ TNLA တအံပလောင်ဖွဲ့ AA ရခိုင်ဖွဲ့တို့ကိုအကြိမ်ကြိမ်ဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုံးလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။ဒါပေမဲ့လည်း MNDAA, TNLA, AA စတဲ့အဖွဲ့၃ဖွဲ့ပူးတွဲထုတ်ပြန်ချက်ထဲမှာတော့တရုတ်မြန်မာနယ်စပ်တည်ငြိမ်ရေးအတွက်သူတို့ဘက်ကအစွမ်းကုန်စ조사ပေမဲ့တရုတ်နိုင်ငံရဲ့ဂျောင်းဝင်စိတ်ဆက်မှုကိုမြန်မာစစ်တပ်ဘက်ကအလေးမထားတာကြောင့်တွေ့ဆုံမှုတွေဟာမျှော်လင့်တယ်လို့ဖြစ်မလာဘူးလို့ပြောဆိုထားပါတယ်။သူတို့ကိုတဖက်သက်လက်နက်ချခိုင်းတာတွေကြောင့်လည်းဆွေးနွေးမှုတွေအလုံးမဖြစ်အောင်မြန်မာစစ်တပ်ဘက်ကလှုပ်ဆောင်နေတယ်လို့လည်းစွပ်စွဲထားပါတယ်။အခုလိုနှစ်ဖက်စည်းရေးအရှိန်မြင့်နေချိန်မှာအပြစ်ရရေးကိစ္စကိုဒီဆွေးနွေးပွဲအတွင်းအဓိကထားဆွေးနွေးတော့မယ်လို့ယူဆရပါတယ်။နှစ်ဖက်စလုံးကလိုလိုလားလားဖြည့်ရှင်းမှအပြစ်ခတ်ရစဲရေးဖြစ်လာနိုင်မယ်လို့မြန်မာငြိမ်းချမ်းရေးလေလာတုံသက်သူဦးမမောင်စိုးကတော့တုံသက်ပြောဆိုလိုက်ပါတ
ယ်။အဲ့တော့ဒီနေသားမှာတော့မြောက်ပိုင်းသုံးပွဲနဲ့ဒီပြစ်ခတ်ရစေးရတော့တိတ်တော့မလွယ်ကူလာဘူးလို့ထင်တယ်။တစ်ဖက်ကနေပြီးတော့လိုက်လျောမှုရှိရှိဒီအေးရောရာကြီးကြီးနဲ့ဒီအလျှော့ပေးတာလိုက်လျောတာလှုပ်ပေးမှာပဲပြဿနာကိုဖြေရှင်းနိုင်နိုင်မယ်လို့ထင်ပါတယ်။မြောက်ပိုင်းမှာမိတ်တွေနဲ့ပတ်သက်တဲ့ငြိမ်းလုံငန်းစဉ်ပိုင်းမှာတော့တိုးတက်မှုရှိကိုခက်ခဲလိမ့်မယ်လို့ထင်ပါတယ်။
နှစ်ဖက်ဆွေးနွေးဖို့ပြင်ဆင်နေတဲ့တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲအရှိန်မြင့်နေပြီးကုတ်ခိုင်နဲ့မူဆယ်လမ်းပိုင်းမှာကုန်တင်ဆက်နှစ်ဘိန်းကားတစီမီးလောင်ကျွမ်းခဲ့ရတယ်လို့ဒေတာကန်တွေကဆိုပါတယ်။ဘလို့ကြောင့်မီးလောင်ရတယ်လဲဆိုတာကိုတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံကကချင်နဲ့ရှမ်းပြည်နယ်မှာရှိတဲ့စစ်တိုင်းဒေသကြီး၅ခုမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာ22ရက်နေ့ကစလို့စစ်ရေးလှုပ်ရှားမှုတွေကိုလေးလတာရပ်ဆိုင်းလိုက်ကြောင်းကြေညာခဲ့သလိုအဲ့ဒီလေးလတတန်းပြည့်တဲ့ April 30ရက်နေ့မှာလည်းနောက်ထပ်2လထပ်မံတိုးမြင့်ကြောင်းကြေညာထားပါတယ်။တိုင်းရင်းသားမဟာမိတ်အဖွဲ့တွေကတော့စစ်တိုင်းဒေသ၅ခုအပြင်ရခိုင်ပြည်နယ်မှာပါထိုးစစ်ဆင်တာတွေရပ်တန့်ပေးဖို့တောင်းဆိုထားပါတယ်။မကြခင်ဒီလကုန်ပိုင်းမှာဒီအပြစ်ရထတ်တိုးကာလကကုံဆုံးတော့မှဖြစ်လို့နောက်ထပ်အပြစ်ရထတ်တိုးဖို့နဲ့လက်ရှိစစ်ပွဲချိန်လျှော့နိုင်ဖို့ကဒီတိုင်းတုံဆွေးနွေးပွဲရလမှာမူတည်နေတယ်လို့တုံ့တက်မှုတွေရှိနေပါတယ်ရှင်